ဝါပြည်သွေးစည်ညွှန်ရေးပါတီ UWSP အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကကောင်းဆောင်တွေဟာဒုတိယအကြိမ်ငြိမ်းချမ်းရေးဆွေးနွေးဖို့အတွက်ဒီလ25ရက်နေ့ကနေပြည်တော်ကိုရောက်ရှိခဲ့ကြတာပါ26ရက်နေ့တနင်္လာနေ့မနေ့ပိုင်းမှာတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့တိုင်းနာလက်နက်ကိုင်အဖွဲ့3ဖွဲ့တို့ပူးပေါင်းတွေ့ဆုံခဲ့ကြကြောင်း UWSP ရဲ့ပြောဆိုခွင့်ရှိသူလာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်က VOA ကိုအခုလိုပြောပါတယ်
ကျွန်တော်တို့ဒီရောက်နေတာပေါ့နော်။ဟိုဒီနေ့လည်းဒီဆော့တက်ကုတ်ကြီးနဲ့တွေ့တယ်ပေါ့နော်။ကျွန်တော်တို့၃ဖွဲ့ပေါင်းတွေ့တယ်ပေါ့
။ဟုတ်ကဲ့အဓိကဆွေးနွေးတာကတော့ကျွန်တော်တို့ data အတွေးမှာပေါ့နော်။ဖူးဖြိုးတိုးတက်မှုတွေအတည်ဆောက်မှုတွေပေါ့နော်။အဲ့ဒါတွေပဲကျွန်တော်တို့ဒီဆွေးနွေးတာရှိပါတယ်။တခြားတော့ထူးတော့မရှိပါဘူးနော်။နောက်နေ့တွေဆက်ဆွေးနွေးဖို့ရှိပါသေးတယ်။၃ရက်လောက်တော့ပြောပါတယ
်။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကဒီဆွေးနွေးပွဲမှာအဓိကဆွေးနွေးချက်တွေကိုအခုလိုပြောပါတယ်
။ UWSP ဘာအဖွဲ့အနေနဲ့ကတော့ဒီနိုင်ငံတော်ကလေဆွဲမထွက်ရီမူဝါဒကိုလက်ခံစားပြီးဒေသတွင်းပြည်ရင်းအကြီးအကဲနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအထူးခြားဆောင်ရွက်လျက်ရှိတယ်လို့ကျွန်တော်တို့ပြောခဲ့ပါတယ်။ဒါပြင်သူတို့ရခိုင်ရတိုင်းဆွေးနွေးကြဖြစ်တဲ့ပြည်တော်ရရှိရေးပေါ့ပါတီနဲ့ရရှိရေးအတွက်လည်းသူတို့ဆွေးနွေးကြပါတယ်။ဒီ NDAA မိုင်းလောက်အဖွဲ့အနေနဲ့ကလည်းသူတို့အနေနဲ့ပြစ်ခတ်တိုက်ခိုက်မှုရဆဲထားတာ33နှစ်ကြာပြီ။ပြစ်ပတ်ခတ်တစ်ခါမှမရှိခဲ့ဘူး။ဒါကြောင့်မလို့ငြိမ်းချမ်းရေးဒီနေ့အောင်ဆက်လက်ဆောင်ရွက်ပါမယ်လို့ဒါဆွေးနွေးကြပါတယ်။ပြည်သူအနေနဲ့လည်းနိုင်ငံတော်ကနေခွဲမထွက်ရေးဘူဟာရကိုလက်ကင်ထားတယ်။ကိုပိုင်အုပ်ချုပ်ခွင့်ရဒီပနဲ့ပတ်သက်ပြီးတော့သူတို့ကြိုးပမ်းဆောင်ရွက်လေးဆက်လက်သဘောထားမျိုးပြောသွားတာရှိပါတယ်
။ရှမ်းပြည်တူတက်ရေးပါတီ SSPP အနေနဲ့ပင်လုံစာချုပ်ပါသဘောတူညီချက်ကိုအကောင့်ထဲအဖို့ရင်းနဲ့အခွင့်အရေးတန်းတူရရှိရေးကိုဆွေးနွေးခဲ့ကြောင်းပြောဆိုပြီးတော့ပို့ချုပ်မှုကြီးမင်းအောင်လိုင်ကပြန်လည်ဆွေးနွေးခဲ့တာကိုလည်းအခုလိုဆက်ပြောပါတယ်
။အဲဒါဝန်ကြီးချုပ်အနေနဲ့လည်းဒီညီညာရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်တဲ့အခါမှာတိုင်းသားပြည်သူအားလုံးရဲ့အဆိုစီပွားကိုရည်ရှိတွေးပြီးတော့ကြာညီညွတ်နဲ့ကြိုးပမ်းဆောင်ရွက်ကြဖို့ပြောခဲ့ပါတယ်။အပြီးရင်တော့ကျွန်တော်တို့ရဲ့ရှိပီသားဖြစ်တဲ့ဝါဒဖြစ်တဲ့ NCA လမ်းကြောင်းအထောက်အရဖွဲ့စည်းပုံအခြေခံဥပဒေရဲ့အညီဆောင်ရွက်သွားနိုင်ဖို့အတွက်ဆောင်ရွက်သွားနိုင်တဲ့ညီလမ်းလေးကိုလည်းအခြေလျက်ဆွေးနွေးကြဖို့ညီညွတ်ဆွေးနွေးကြဖို့အချိန်ယူဆွေးနွေးကြဖို့ပြောကြားနိုင်ခဲ့ပါတယ
်။ပြီးခဲ့တဲ့အပထမအကြိမ်ဆွေးနွေးပွဲမှာလည်း UWSA ကဝါပြည်နယ်NDAA မိုင်းလာအဖွဲ့ကလည်းကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းဖို့တောင်းဆိုထားတာဖြစ်ပါတယ်စစ်ကောင်စီကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုညှဉ်းပန်းရေးဆွေးနွေးဖို့အတွက်ဒီနေ့ဧပြီလအတွင်းကဖိတ်ခေါ်ခဲ့တာပါဒီဖိတ်ခေါ်ချက်ကို NCA လက်မှတ်ထိုးအဖွဲ့9ဖွဲ့နဲ့လက်မှတ်မထိုးတဲ့အဖွဲ့3ဖွဲ့စုစုပေါင်း10ဖွဲ့ကလက်ခံခဲ့ပြီးတော့ပထမအကြော့ဆွေးနွေးပွဲတွေကိုမေလနောက်ဆုံးပတ်ကနေဩဂုတ်လပထမအတွင်းမှာတဖွဲ့ချင်းအလိုက်ဆွေးနွေးခဲ့တာပါဒုတိယအကြော့ဆွေးနွေးပွဲတွေကိုတော့ဩဂုတ်လ22ရက်နေ့မှာပြန်လည်စတင်ပြီးစစ်ကောင်စီကလက်နက်ကင်အဖွဲ့6ဖွဲ့နဲ့ဆွေးနွေးထားပြီးဖြစ်ပါတယ်။ပထမအကြိမ်တွေ့ဆုံဆွေးနွေးပွဲတွေမှာတော့ပါတီဆောင်ဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတစ်ခုတည်ဆောက်ရေးကိုသဘောတူညီထားပြီးဒုတိယအကြော့ဆွေးနွေးပွဲမှာတော့တိုင်းရင်းသားလက်နက်ကင်တွေရဲ့နိုင်ငံရေးလိုလားချက်နဲ့အနာဂတ်လုပ်ငန်းစဉ်တွေဆွေးနွေးမှာဖြစ်ကြောင်းစစ်ကောင်စီကထုတ်ပြန်ထားပါတယ်။ဩဂုတ်လ22ရက်နေ့ကကျင်းပတဲ့စစ်ကောင်စီအစိုးရအဖွဲ့အစည်းအဝေးမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ NCA လက်မှတ်ရေးထိုးနိုင်ဖို့အကြိမ်ကြိမ်ဆွေးနွေးသွားမှာဖြစ်တယ်လို့လက်မှတ်ရေးထိုးပြီးတော့လက်နက်ဆက်ကန်ချင်တဲ့ဆိုရင်တက်မရောဓမ္မမဟုတ်နေကြာဆောင်တပ်တွေမှဆောင်ရွက်ခွင့်ပေးမှာဖြစ်ကြောင်းပြောဆိုခဲ့ပြီးစစ်ကောင်စီရဲ့ညီညာရေးဆွေးနွေးရေးအဖွဲ့ကလည်းဒီအချက်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးတာတွေရှိခဲ့ပါတယ်စစ်ကောင်စီရဲ့ညီညာရေးဆွေးနွေးဘက်ကို KNU ကရင် KIO ကချင်းKNPP ကရင်နီချင်းအမျိုးရတပ်ဦး CNF ကျောင်းသားတပ်မတော် ABSDF PSLF TNLA တအံပလောင် ULAA ရခိုင်နဲ့ MNDAA ကိုကအဖွဲ့တွေကမတက်ရောက်ခဲ့ကြသလိုလက်ရှိမှာလည်းတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်